ဒီနေ့ကျွန်မအစမမှာရှင်တင်းချီတဲ့ရိုဟင်ဂျာတွေနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကကိုဗစ်-19ကပ်ရောဂါကူးစက်ခံရမှုနောက်ဆုံးအခြေအနေနဲ့ဒုက္ခသည်တွေရဲ့စိုးရိမ်ချက်တွေကိုစုစည်းတင်ပြပေးကြပါမယ်။တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခေလုံးနေထိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲကမ္ဘာ့ကယောဂါကိုဗစ်-19က ခံရသူဒုက္ခသည်54ဦးထိရှိခဲ့ပြီးဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မပြန့်ပွားရအောင်အောင်မြင်စွာထိန်းချုပ်နိုင်ခဲ့ပါတယ်လို့ဘင်္ဂလားဒေ့ရှ်သာနာပိုင်ကိုကိုကာဘီ AFP သတင်းကဇူလိုင်လ9ရက်နေ့ရက်စွဲနဲ့ဖော်ပြပါရှိပါတယ်ဒါပေမဲ့လည်းတိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေစုပြုံနေထိုင်ရာစခန်းအသီးသီးမှာတော့အခုအချိန်ထိကတော့စီကံချက်တွေကတင်းကျပ်စွာချမှတ်ထားဆဲဖြစ်ပြီးအခုချိန်ထိစခန်းနေထဲမှာလူစုလူဝေးနဲ့လှုပ်ရှားသွားလာခွင့်ကိုတင်းတင်းကျပ်ကျပ်ကန့်သက်ပိတ်ပင်ထားဆဲဖြစ်ပါတယ်ကွာရန်တီးနေထိုင်မှုအသွားလာကန့်သက်မှုတွေကိုရိုဟင်ဂျာဒုက္ခသည်တွေကမှစိုးရင်တကြီးကြောက်လန့်မှုတွေနဲ့ပုံချောင်နေကြတာမို့မလွန်လိုက်တာတွေမဖြစ်အောင်လို့ဘာသာရေးကောင်းဆောင်နေတဲ့ရိုဟင်ဂျာဒုက္ခသည်အချင်းချင်းကပဲပညာပေးစည်းရုံးမှုတွေလုပ်တင်ပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဦးအောင်မြိုင်ကအကြံပြုပါတယ
်စခန်းတွေကိုတင်းချက်ဆင်းနေလဲလိုက်လန်ပြီးတော့ဒီပုံရပေးတာလက်ရှိတယ်ဒါနဲ့ဒီကမြန်ကြီးပုံရပေးဖို့လို့လူပဲပြီးတော့ selection အပိုင်း quarantine အပိုင်းဒီအပိုင်းတွေလည်းလူပြ good form အပြင်ပါစာရေးကောင်းဆောင်တွေပေါ့နော်အဲစစ်တပ်ကောင်းတွေဒါကတော့ရှိတယ်အဲ့ဒီတက်တာနေမော်လူကြီးတွေနော်ပါစာရေးကောင်းဆောင်တွေတကြောင်းနဲ့ရောက်လာပြီးတော့ဒီကမော်လူကြီးပါစာရေးကောင်းဆောင်တွေခေါ်ပြီးတော့ဆင်းနေပြီးတော့အဲဒီပုံရပေးနေသူလူတွေပြူပြီးတော့ကောင်းတာပေါ့ဒါနဲ့ချင်းချင်းလက်ပြန်ခေါ်လာရမှာပြီးတော့ဆက်မြန်မာဒီမှာNGO INGO မှာအလုပ်လုပ်တဲ့လူတွေလည်းရှိတယ်လေအဲ့ဒီလူတွေကဒီမှာနားလည်အောင်ရှင်းပြလဲရမှာပ
ါအထူးသဖြင့်ကတော့ဒုက္ခသည်တွေကသူတို့မှာယောဂပိုးတွေ့ခဲ့မယ်ဆိုရင်စခန်းနေနဲ့ဝေးရာကျွန်းနေစီကိုတိချပို့ဆောင်ခံရမှာကိုလည်းစိုးရိမ်နေကြတာကြောင့်အစ်စ်မခံမဲ့ပုန်းချောင်နေကြတာပါဒါပြင်ကိုဗစ်ကာလအတွင်းမှာအသွားလာတွေကန့်သက်ထားတာတင်းကျပ်တဲ့စီးမြင့်တွေထုတ်ထားတာကြောင့်ဒုက္ခသည်တွေကြားမှာအိမ်တွင်းအကြမ်းဖက်မှုနဲ့မိသားစုနဲ့အဆင်မပြေမှုတွေများလာတဲ့အတွက်ဦးအောင်မြိုင်တို့လိုစေနာဝန်ထမ်းတွေဘက်ကအိမ်တွင်းအကြမ်းဖက်မှုမဖြစ်အောင်ပညာပေးဆွေးနွေးမှုတွေလုပ်နေပါတယ
်ဒီကဒီကိုဗစ်ကာလမှာ domestic violence နော် domestic violence ပြစ်ဒဏ်များတယ်ဘာကြောင့်လဲဆိုတော့အလုံးမရှိဘူးလေရောက်ချမှာအလုံးမရှိဘူးဆိုလို့ဒီနေရတဲ့ဆိုတော့ဒီအပြင်ရှာတွေများတာပေါ့နော်ဒါကြောင့်မို့ဒီလိုဒိုမက်စတစ်ဗိုင်းလန့်စ်တွေတော့များတယ်များတယ်ဆိုတော့ကိုဗစ်ကာလအချိန်မှာဒီအန်ဒီကနေကင်းရအောင်တန်တော့မရှာရောမရောအလို့ကိုကွေးဝပြီးတော့လောက်ရမယ်ပြီးတော့ပူအပွားအိမ်မှာဖြစ်နေလို့ချင်းသူကိုနင်းနာရောရောက်ရှာရောကွေးဝပြီးတော့လောက်ကိုလောက်ဖို့ပြီးတော့ကလေးတွေရှိတယ်သူကိုကလေးတွေကိုသူ့တကွာခါကိုဆုံးချုပ်ဖို့တန်တော့အဲ့လိုခင်းနေပညာဖဲတာရှိပါတယ်
အခုလိုမျိုးကူးစက်မှုတွေဖြစ်လာတဲ့အချိန်မှာစစ်တပ်နဲ့ရဲလုံခြုံရေးတွေပါဝင်ကက်တာဝန်ရှိတဲ့သူတွေဘက်ကဒုက္ခသည်တွေကြားမှာအသွာအလာအဝင်ထွက်ပိတ်ပင်တားဆီးမှုတွေနဲ့တင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့အခြေအနေတွေကြောင့်ဒုက္ခသည်တွေကပို့ပြီးတော့စိုးရင်ထိတ်လန့်လာနေကြတယ်လို့ရိုဟင်ဂျာဒုက္ခသည်ကိုကာမေးကပြောပါတယ
် COVID-19 နဲ့ပတ်သက်ပြီးတော့ဒီမှာလောက်သွားတာကျင်းကိုတွက်လို့မရဘူးဒုက္ခသည်တွေကမှတော့အင်မတန်ကျဉ်ကျပ်တဲ့နေရာတနေရာပါနေရတယ်ဆိုတော့ကျွန်တော်တို့ကနည်းနည်းဒီမှာတော့သိကြကြမနေကိုကလေးရီအားပညာရေးဆနေရတော့ဖြက်စီတွေပါဒီဒီမှာတုံးလိုက်ကြောင်းနေပြီအဲ့ဒါကြောင့်မလို့မြန်မာနိုင်ငံဆွေးရမယ်နဲ့ကျွန်တော်ဒေါအောင်ဆန်းစုကြည်ကိုအမြင်နိုင်ငံကတောင်းဆိုကြတာပိုးရပဲရှိတယ်အမြင်ဆုံးတန်းတော့ကိုင်းပြီးပြီးတော့အဲဒီပါတီရှင်လုံးလိုက်ပိုးရချန်ပင်နေလို့ကျွန်တော်အသိပါတယ
်ပြီးခဲ့တဲ့2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းအစံဖတ်တိုက်ခိုက်မှုတွေနောက်ဆက်တွဲမြန်မာစစ်တပ်ရဲ့နေနေရှင်းလင်းမှုတွေတွင်မှာလူခွေချိုးဖောက်မှုတွေရှိခဲ့တာကြောင့်ရိုဟင်ဂျာတွေတိမ့်နဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြတာပါရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့ဒုက္ခသည်တွေပြန်လက်ခံရေးသဘောတူညီမှုတွေနဲ့ဆောင်ရွက်နေစေဖြစ်ပါတယ်အခုလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဇူလိုင်လ9ရက်နေ့အထိနောက်ဆုံးထုတ်ပြန်ချက်အရCOVID-19 ကူးစက်ခံရသူပေါင်းက 13,000 နီးပါးနဲ့သေဆုံးသူပေါင်းက 2,100 ကျော်အထိရှိသွားပြီဖြစ်ပါတယ်ရှင်